မြန်မာနိုင်ငံမှာတရားဝင်အခြေချမဟုတ်တဲ့နေရာတွေမှာနေထိုင်သူ 9,000 ကျော်ကိုစစ်တပ်ကအင်အားသုံးဖယ်ရှားတာ။အိုးအိမ်တွေဖျက်ဆီးပစ်တာဟာအခြေခံအကျဆုံးလူခွင့်ရေးကိုချိုးဖောက်မှုဖြစ်တယ်လို့ကုလသမဂ္ဂကထုတ်ပြန်ပါတယ်။ရန်ကုန်နဲ့မြို့ကြီးတချို့ကကျူးကျော်ရက်ကွက်တွေကိုစစ်အာဏာပိုင်တွေကဒီရက်ပိုင်းတွေမှာဖျက်ဆီးရှင်းလင်းနေတာပါ။ဒီကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မတ်စုမွန်ပြောပြပေးမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းရန်ကုန်နဲ့မန္တလေးတဲကနေရာတချို့မှာနေထိုင်တဲ့သူတွေကိုကျူးကျော်ဆိုတဲ့အကြောင်းပြချက်နဲ့မြမစစ်ကောင်စီတပ်ကနေအိမ်တွေကိုအင်အားသုံးရှင်းလင်းဖြိုပျက်တာနဲ့ပတ်သက်ပြီးကုလသမဂ္ဂလူခွင့်ရေးဆိုင်ရာအရာရှိတွေကဒီဇင်ဘာလ2ရက်နေ့မှာသတင်းထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒါဟာစစ်ကောင်စီအနေနဲ့အခြေခံအကျဆုံးလူခွင့်ရေးပြဋ္ဌာန်းချက်ကိုချိုးဖောက်မှုဖြစ်တယ်လို့ကုလလူခွင့်ရေးအရာရှိတွေကဝေဖန်တာဖြစ်ပါတယ်။ကုလရဲ့ထုတ်ပြန်ချက်ထဲမှာတော့ရန်ကုန်တိုင်းမင်္ဂလာရုံမြို့နယ်ပြေမပင်ကြေးရွာအုပ်စုမှာရှိတဲ့မြေဧက900ကျော်ပေါ်ကကျူးကျော်အဆောက်အဦ4,000ကျော်ကိုရပိုင်းအတွင်းမှာဖယ်ရှားပေးဖို့ပြီးခဲ့တဲ့နိုဝင်ဘာလတုန်းကမြို့နယ်စီမံအုပ်ချုပ်ရေးအဖွဲ့ကအတိပေးထားတဲ့ကိစ္စလေးပါဝင်ပါတယ်။ဒီနေရာမှာအများစုကဆယ်စုနှစ်နဲ့ချီအခြေချနေထိုင်လာတာလို့ဆိုပါတယ်။ဖယ်ရှားခံရမယ့်အထက်မှာတော့ရက်ကွက်5ခုပါဝင်ပါတယ်။အဲ့ဒီရက်ကွက်တွေထဲမှာအခြေချနေထိုင်သူပေါင်းက1,000ကျော်ရှိပါတယ်။အဲ့ဒီမှာအခြေချနေထိုင်ခဲ့သူတူကတော့အနီးနားမှာရှိတဲ့ရက်ွက်ထဲမှာပဲအများစုကပြန်ပြီးတော့မှငှားရနေထိုင်နေကြရတယ်လို့ပြောပါတယ်
။အခုကျောင်းသားတွေလည်းပါတယ်။အခိုင်အမာဆော့တဲ့ကျောင်းတွေလည်းပါတာပေါ့။အဓိကရက်ွက်နှစ်ခုကဓမ္မပါဠိနဲ့ဘုံညင်းကြီး။အဲရက်ွက်အကြီးနှစ်ခုပေါ့။ဒါရှိအစစ်အစစ်ကျောင်းနဲ့မြို့တွေရောင်းစားနဲ့ရက်ွက်တွေကျတော့ဒီကော20ကျော်ကြီးပေါ့။
ပြီးခဲ့တဲ့စနေနေ့နိုဝင်ဘာလ26ရက်နေ့ကစပြီးအဲ့ဒီရက်ကွက်တွေထဲမှာရှိတဲ့နေအိမ်တချို့ကိုစတင်ရှင်းလင်းတာတွေရှိလာပြီလို့ဒေသခံပြည်သူတွေကပြောပါတယ်။ရွှေပြောင်းနေထိုင်တဲ့သူတွေကိုအင်အားသုံးဖယ်ရှားတာနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာတော့နိုဝင်ဘာလ19ရက်နေ့တုန်းကရန်ကုန်မြို့မယန်းကုန်းမြို့နယ်3ရက်ကွက်မှာရှိတဲ့အင်ဂျီ100ကျော်ကိုလည်းကျူးကျော်ဆိုပြီးအင်အားသုံးဖယ်ရှားတဲ့ကိစ္စလည်းပါဝင်ပါတယ်။မန္တလေးမြို့မှာလည်းကျူးကျော်ရက်ကွက်တချို့နဲ့မီးရထားတန်လန့်နဲ့မလွတ်တဲ့နေအိမ်တွေကိုစစ်ကောင်စီဘက်ကရှင်းလင်းဖြိုပျက်တာရှိပါတယ်။ပြည်သူတွေစားဝတ်နေရေးကြက်တဲနေတဲ့အချိန်မှာအခုလိုမျိုးနေအိမ်တွေဖျက်ဆီးခံရတဲ့အတွက်နေရေးထိုင်ရေးပြဿနာပါထပ်ပြီးတော့ရှိလာတယ်လို့မြို့ကန်တဦးကပြောပါတယ်။ကျူးတွေကိုရှင်းတယ်ဆိုပြီးစစ်ကောင်စီဘက်ကအကြောင်းပြပေမဲ့တကယ်တမ်းမှာတော့လူတွေရဲ့ဘဝတစ်ခုလုံးရင်းထားရတဲ့နေရာတွေဖြစ်လို့ဒါရီကမြန်မာနိုင်ငံရဲ့အမြင့်တွေလာတဲ့ရွှေပြောင်းနေထိုင်တဲ့ပြဿနာကိုပိုးပြီးတော့မှကြီးထွားလာနိုင်တယ်လို့ရန်ကုန်မြို့ကန်တဦးကပြောပြပါဗျ။အ
များစုကတော့ရွှေပြောင်းပေါ်ကြတာလေ